မကြသေးခင်ကမှဘဝနဲ့ထံပြန်လွန်တော်မူသွားတဲ့ဆရာတော်ဗဒ္ဒန္တဒေဇိနစာရသတင်းသုံးနေတဲ့ရန်ကုန်မြို့ကသာသနာသိပ္ပံចောင်းတိုက်ကိုအာဏာပိုင်တွေကမကြသေးခင်ကပဲချိတ်ပိတ်သိမ်းဆဲလိုက်ပါတယ်။နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဘာသာရေးအခမ်းအနားတွေဆောင်ရွက်လေရှိတဲ့ဆရာတော်ရဲ့ចောင်းကိုအခုလိုအာဏာပိုင်တွေကသိမ်းယူလိုက်တဲ့အပေါ်ဆရာတော်ကိုကြီးညိုလေးစားသူတွေကဘယ်လိုသဘောထားနေကြပါသလဲ။အကြောင်းစုံကိုမေးမြန်းထားတဲ့ကိုအောင်လင်းကပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ခင်ဗျတိတ်ခါတော်52ဝါတက်တော်82နှစ်ရှိတဲ့ဆရာတော်ဗတ္တန္တဒေဇိန်နစာရာရဲ့ဗဟန်းမြို့နယ်ကသာသနာသိပ္ပံចောင်းတိုက်ကိုဆရာတော်ဘဝနဲ့ထံပြန်လွန်တော်မူပြီးရပိုင်းအတွင်းမှာပဲအာဏာပိုင်တွေကသိမ်းယူလိုက်တာပါဆရာတော်ဆုံးပါပြီးဆယ်ရက်ကြာမှာပဲဆရာတော်သတင်းသုံးနေထိုင်ခဲ့တဲ့ចောင်းမှာရှိနေတဲ့တန်ခါတော်တချို့ကိုဖယ်ရှားပြီးအာဏာပိုင်တွေကချိတ်ပိတ်သိမ်းဆဲလိုက်တာလို့ဆရာတော်ကိုလေးစားကြင်ညိုသူဒါရိုက်တာတစ်ယောက်ကပြောပြပါတယ
်စစ်ဒေသမှုဘုံမူကြီးတင့်ဆန်းကလေတာနာရီလဲကိုင်နေသူကအဲ့နေ့မှာ73ရက်6လ2008ညနေ9နာရီမှာတာနာသိပ္ပံကျောင်းကိုချိတ်ပိတ်သွားတယ်။အဲ့ဒီချိတ်ပိတ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှသူကတန်ခမ်းမဟာနာယကအဖွဲ့အစည်းကိုကျောင်းကိုပြန်ပြီးတော့မှရကျင်ကျောင်းပြန်ရဖို့အတွက်ပြန်လျှောက်နိုင်တယ်လို့လည်းပြောတယ်ကွာ။အခုကျောင်းမှာရှိတဲ့တန်ခါတွေကအဲ့ဒီနီနာပတ်ဝန်းကျင်ကျောင်းနေမှာသွားတော့မှခဏသွားတော့မှနေနေရတာပေါ့နော်။အာဂန်တို့အနေနဲ့သွားပြီးနေနေရတာပေါ့။
ခုလိုကျောင်းကိုသိမ်းယူခဲ့ပြီမဲ့လေအာဏာပိုင်တွေဘက်ကဘာကျောင်းကြောင်ဆိုတာအကျိုးအကြောင်းတစုံတရာရှင်းလင်းပြောဆိုတာမျိုးမရှိဘူးလို့လည်းဆိုပါတယ်။ဒါပေမဲ့လည်းဆရာတော်ဟာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကျင်းပလေးရှိတဲ့ဘာသာရေးအခမ်းအနားတွေကိုပါဝင်ဆောင်ရွက်ပေးလေးရှိတယ်လို့အခုသိမ်းယူခံခဲ့ရတဲ့ကျောင်းမှာလည်းအာဏာပိုင်တွေရဲ့ဟန်တာမှုတွေကြားကအခမ်းအနားတွေကိုလက်ခံကျင်းပလေးရှိတာမို့ဒါတွေဟာအကြောင်းရင်းကနေဖြစ်လိမ့်မယ်လို့လည်းယူဆနေတာရှိပါတယ်
။ကျွန်တော်တို့ထင်ရတာကတော့ဟိုတုန်းက88အခမ်းအနားတို့ဘာလို့လုပ်တယ်နောက်ဒီဆရာတော်ကြီးတွေကဒီ NLD ရုံးချုပ်ကနေပြောမှအခမ်းအနားတွေဒီဘာသာရေးနဲ့ပတ်သက်တဲ့အခမ်းအနားတွေပါလုပ်မယ်ပါညာပြင်ကြွားတယ်လေအဲ့လိုမျိုးတွေရှိဘူးတယ်အဲ့ဒါကြောင့်ပိတ်တာလို့တော့ထင်ရတာပေါ့နော
်အခုလ3ရက်နေ့မှာကင်ဆာယောဂါနဲ့ဘဝနဲ့ထံပြန်လည်တော်မူခဲ့တဲ့ဆရာတော်ကြီးရဲ့အန်ထိန်မစာပနာအခမ်းအနားကိုတော့9ရက်နေ့မှာရန်ကုန်မြို့ရေဝဲတုတ်တံမှာကျင်းပခဲ့တာပါဆရာတော်ကြီးပြန်လည်တော်မူခဲ့တဲ့နောက်ဒီလိုကျောင်းကိုအာဏာပိုင်တွေကသိမ်းယူလိုက်တဲ့အတွက်ကြောင့်မို့လို့လဲဆရာတော်ကိုလေးစားကြည်ညိုသူတွေအနေနဲ့ခံပြင်းစိတ်တွေဖြစ်နေရတယ်လို့လဲဆိုပါတယ
်အဲ့ဒါတော့ဆရာတော်ကြီးကတော့သူ့ဩဇာဆိုတာကတော့လေဖုန်ကြီးဖုန်ပေါ့နော်သူ့ဖုန်ကတော့ကြီးပါတယ်သူတို့ဒီခုရက်လယ်မှာဆိုရင်လဲကြည့်ရတာဒီတက္ကရာကမတွေတော်တော်များများအများတော်တော်များများကိုလာတာအခုဒီရက်လယ်တဲ့အခမ်းအနားအတွက်ကိုတခါတူးပေါ့နော်တခါတူးတည်းကနေတော့အကုန်ကြခံမှာလှူတာမျိုးတွေအဲ့လိုမျိုးတွေလုတ်ပေးကြတာရှိတယ်တော်ကြီးကိုဖုံးကန်ကြီးပါတယ်ဆရာတော်ကြီးနေနေတော့ဖုံးကြီးကလည်းတကယ်တော်တဲ့ဆရာတော်ကြီးဆိုတော့လေအလွန်ကိုပဲဟိုစိတ်မကောင်းဖြစ်မိပါတယ်အဲ့လိုဆိုတော့ဒီဆရာတော်ကြီးပြန်လည်တော်မူတဲ့အတွက်ဝန်းနေရတာတမျိုးတစ်ခုအကြောင်းကိုချိတ်ပိတ်ခံရတယ်ဆိုတော့ဝန်းလည်းနဲ့ဒေါသလည်းထွက်ပေါ့နော်အဲ့လိုမျိုးခံစားရပါတယ်ကျွန်တော်ရင်မကပါဘူးကျန်တဲ့တက္ကရာကမတွေရောအကုန်လုံးအဲ့လိုပဲခံစားနေကြရပါတယ်။ဟိုစိတ်မကောင်းဖြစ်တာရောဒေါသထွက်တာရောအဲ့လိုမျိုးတွေခံစားရတာဘယ်လိုပြောမှန်းတော့မသိပါဘူးတော်တော်လေးကိုစူးစူးဝါးဝါးခံစားရပါတယ်ခင်ဗျ
။ရန်ကုန်တိုင်းဗဟန်းမြို့နယ်ကသာသနာသိပ္ပံចောင်းတိုက်ကိုအာဏာပိုင်တွေသိမ်းယူခဲ့တာနဲ့ပတ်သက်လို့ပြန်လည်တော်မူသွားတဲ့ဆရာတော်ဦးတေစိန်နာစာရကိုကြီးညိုလေးစားသူဒါရိုက်တာတူပြောပြသွားတာပါ။အလားတူဆိုသလိုပဲပြီးခဲ့တဲ့နှစ်စက်တင်ဘာလတန်ခါတော်တွေဥဆောင်ဆန္ဒပြပွဲကာလတွေအတွင်းရန်ကုန်မြို့ကထင်ရှားတဲ့မကင်ကျောင်းတိုက်ကဆရာတော်တန်ခါတော်တွေကိုဖမ်းဆီးတာတွေဖယ်ရှားတာတွေလုပ်ခဲ့ပြီးနောက်ဆုံးကျောင်းတိုက်ကိုအာဏာပိုင်တွေကပိတ်ပစ်ခဲ့တာမျိုးလည်းရှိခဲ့မှုပါတယ်ခင်ဗျာ